တနင်္ဂနွေနေ့မှာကျင်းပတော့မယ့်ယူကရိန်းနိုင်ငံခရိုင်းမီးယားလူမှုဆန္ဒကောက်ခံပွဲကထွက်လာမယ့်ရလဒ်ကိုနိုင်ငံတွေအနေနဲ့လက်မခံကြဘူးဆိုတဲ့အမေရိကန်ကရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုဒီကနေ့စနေနေ့မှာကုလလုံခြုံရေးကောင်စီမှမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။တနင်္ဂနွေနေ့မှာကျင်းပမယ့်ခရိုင်းမီးယားလူမှုဆန္ဒကောက်ယူမှုမှာဆိုရင်လူမှုကိုရွေးချယ်စရာနှစ်ခုပဲပေးထားပါတယ်။ရုရှားနဲ့ပူးပေါင်းမလားဒါမှမဟုတ်ယူကရိန်းနိုင်ငံတွင်းမှာပဲသူတို့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုခိုင်မာအောင်လှုပ်ဆောင်မလားဆိုတာပဲဖြစ်ပါတယ်။ရုရှားနေနဲ့ပူးပေါင်းဖို့ကိုအားတာနေတဲ့ဒီမဲခွဲမှုဟာဆိုရင်၁၈ရာစုဇာပြင်တွေလက်ထက်နဲ့အခုရုရှားအစိုးရလက်ထက်တိုက်အောင်ရေရက်တွေအခြေစိုက်တဲ့ပင်လယ်နက်ပေါ်ကရုရှားစကားပြောသူတွေအများစုနေထိုင်ကြတဲ့ခရိုင်းမီးယားကိုနောက်ဆုံးမှဆွန့်လွတ်လိုက်ရမယ့်မဲခွဲမှုအဖြစ်လဲကြဲကြဲပြန့်ပြန့်ရှုမြင်နေကြတာဖြစ်ပါတယ်။ကုလသမဂ္ဂကစနေနေ့မှာမဲခွဲဆုံးဖြတ်မဲ့အရေးကိုရုရှားကဗီတိုအာနာ၃ပဲချမယ်လို့ခန့်မှန်းတဲ့အကြောင်းတမန်တွေကပြောဆိုကြပြီးလူချိုရေးကောင်စီအဖွဲ့ဝင်15နိုင်ငံမှာ73နိုင်ငံတို့ကဆုံးဖြတ်ချက်ကိုအတည်ပြုမယ်လို့လည်းခန့်မှန်းပြောဆိုကြပါတယ်။တချိန်တည်းမှာပဲတရုတ်ကတော့ထောက်ခံမယ်မထောက်ခံဘူးဆိုတာကိုပြောဆိုမထားပါဘူး။တကယ်လို့ရုရှားရဲ့မဟာမိတ်ဖြစ်တဲ့တရုတ်ကကြားနေခဲ့မယ်ဆိုရင်တော့ဒါဟာရုရှားတို့ရဲ့အရေးသက်သက်သာဖြစ်တယ်ဆိုတာကိုပြသတာပဲဖြစ်ပါလိမ့်မယ်တဲ့။ကုလရဲ့ဆုံးဖြတ်ချက်ဟာယူကရိန်းတို့ရဲ့နေမြေပိုင်ဆိုင်မှုကိုထပ်လောင်းအတည်ပြုပြီးတနင်္ဂနွေနေ့ကျင်းပမယ့်လူမှုဆန္ဒကောက်ယူမှုဟာလည်းတရားဝင်မှုရှိမှာမဟုတ်ဘူးဆိုတာကိုကြေညာထားတာပါ။အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကလည်းရုရှားအနေနဲ့ခရိုင်းမီးယားရဲ့ယူကရိန်းကခွဲထွက်ဖို့လူမှုဆန္ဒကောက်ခံတာကိုလက်ခံမှုနဲ့ရုရှားတို့နဲ့ပူးပေါင်းရေးကိုလက်ခံတာဟာဆိုရင်အလစ်ဝင်ရောက်တိုက်ခိုက်သိမ့်ပိုက်ခြင်းဖြစ်တယ်လို့ပြောဆိုပါတယ်။စနေနေ့မှာတော့ရုရှားနိုင်ငံမော်စကိုမြို့နယ်မှာခရိုင်းမီးယားအရေးအတွက်တောင်းနှစ်ချီတဲ့ဆန္ဒပြသူတွေအပြန်အလှန်ဆန္ဒပြချီတက်ခဲ့ကြပါတယ်။ခရိုင်းမီးယားလူမှုဆန္ဒကောက်ခံမှုကိုထောက်ခံသူတွေကရုရှားနဲ့ဆိုဗီယက်ပြည်တော်စုအလံတွေကိုဝှေ့ယမ်းပြီးမော်စကိုမြို့တော်ကတော်လှန်ရေးရည်မြင်ကိုချီတက်ခဲ့ကြပါတယ်။ချီတက်သူတွေကအများစုကတော့အနီနဲ့အနက်စင်တူဝတ်စုံတွေကိုဝတ်ဆင်ထားကြပါတယ်။ခရိုင်းမီးယားလူမှုဆန္ဒကောက်ယူမှုကိုစန့်ကျင်သူတွေကတော့ယူကရိန်းအလံနဲ့ရုရှားအလံတွေကိုကင်ဆောင်ခဲ့ကြပါတယ်။တချို့ကတော့ယူကရိန်းအရေးမှာရုရှားရဲ့ဆွတ်ဖက်မှုကြောင့်စစ်ကိုဥတီသွားစေနိုင်တယ်ဆိုတဲ့အပေါ်မှာစိုးရိမ်တဲ့အကြောင်းထုတ်ဖော်ပြောဆိုကြပါတယ်ရှင်။